မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာလာစောင်းနေခက်ခဲကြုံရချိန်မှာစေတနာရှင်တွေရဲ့အလှူဒါန်းတွေကိုအားထားနေရရဲ့ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကာယောဂါကူးစက်မှုတွေပထမဆုံးအချိန်စတင်အတည်ပြုခဲ့တဲ့မလာကာစားလို့သွားလာလှုပ်ရှားမှုတွေကိုကန့်တတ်ခဲ့ရာအခုဆိုရင်ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်။ကာယောဂါကာလကန့်တတ်ချက်တွေကြားမှာစောင်းနေရေးအကြတဲ့ကြုံရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနွမ်းပါသူတွေကတော့အလှူရှင်တွေကိုအားထားနေရပါတယ်။ရန်ကုန်တိုင်းမြောက်တကုံမြို့နယ်တဝဲချောင်းရက်ကလူကြီး200လောက်ရှိရဲ့ရက်ကွက်မှာဆိုရင်လဲစောင်းနေရေးကြက်တဲနေရာကြောင်းပရာဟိတအဖွဲ့တခုကလှူဒန်းပေးနေပါတယ်။ကာယောဂါကာလမတိုင်ခင်တုန်းကအမိုက်ပုံကယာယီပစ္စည်းတွေကိုရောင်းချပြီးကျ9000လောက်နေစဉ်ဝင်ငွေရနေပြီမဲ့အခုချိန်မှာတော့စေတနာရှင်တွေရဲ့အလှူဒါန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးတွေကပြောပါတယ
်။အခုကတော့မှအလှူဒါန်းလေးတွေနဲ့ပေါ့နော်။ထိုင်းပြီးတော့ဒီလိုပဲစားလာတာ။အမှန်ကောင်ကလည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးလေ။ကိုဗစ်ပြီးတော့မှပဲတက်ကမယ်တဲ့။ဆိုတော့အိမ်ကအိမ်လေးထောက်ကပေါ့။အဲ့လိုမျိုးနဲ့ပဲလူတွေပဲထိုင်းပြီးတော့စားတတ်တယ်။
တဝဲချောင်းရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရိမ်စရာမရှိပေမဲ့မိသားစုတွေများတဲ့သူတွေကတော့အလှူရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
။ပစ္စည်းတွေဆိုဒီဘက်ဝယ်စားနိုင်မယ်ဒီနောက်ကလေးတွေမှာအလှူရှင်တွေလာပါသေးဘာဖြစ်ပါစေခုစုတောင်းနေရတယ်။အကွန်ထက်ကလည်းအထုပ်လေးမျိုးဝင်းသားလိုက်တာလို့ထိုင်မျက်ရည်တောင်ကြာမိတယ်ခေါင်းက။အော်ဒီနောက်ကလေးအားလုံးပြည့်စုံသွားပြီလို့
ရန်ကုန်တိုင်းပါဝင်ကာယောဂါကြောင့်အိမ်ပြင်မထွက်ဖို့ကန့်သတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူရန်စားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4000အထိထောက်ပံ့တာအပါအဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်။ဇတုထအချိန်အကူအညီပေးရေးအစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်မှပဲမချိနှက်ချက်တွေကိုတိုင်ကြားစွာစုစုပေါင်း2သိန်းကျော်အထိလက်ခံရရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစစ်စစ်စစ်ဆေးကြည့်ရအခါမှာတိုင်ကြားစာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကူညီထောက်ပံ့နေရဆိုပေမဲ့စောင်းနေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်
။ဒီမှကြာအခုကုလို့ဒုက္ခရောက်နေတဲ့အချိန်မှာအခုတို့ဒီဖက်ွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။ဒီကြိုင်းရတဲ့ပထမ4000တခါစောင်းနဲ့ဟော2000တခါအဲ့ဒါပဲရပူးပါတယ်။နောက်တတောင်းဝဲတခါပေါ်ဖို့ဒီတွေ့ဒီတွေ့အလားဒီနဲ့စေတဲ့ကုလည်းကိုယ်လည်းစားရပါတယ်အခုဒုက္ခကတော့တော်တော်ရောက
်နေပါဒလမျိုးနယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်စစ်သားရက်ွက်တဲကရက်ွက်စည်းလှဲ့လေရောင်းချနေရဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ
်ဒီရောက်တဲ့အချိန်ကဟိုတော့အတိုင်မဟုတ်ဖို့ရောင်းတဲ့ကားကဟိုတော့နားရဆိုအဲ့ဒီဘူဝန်ပြိမှန်နားရတာဟိုတော့လည်းရောင်းကောင်းပါတယ်ဒီဘူဝန်မဖြစ်ခင်တော့ငွေ6000တော့မြတ်ပါတယ်ကလေးလေးတွေလုတ်ကင်စားနေတယ်ပါအသက်ရှူနိုင်တာပါဒါရဲ့အခုကအနေနဲ့ရရဖြစ်နေတယ်ဆိုတော့တိတ်ပြီးတော့စားသုံးသူလည်းတိတ်မစားနိုင်ကြအောင်လုတ်ကင်ရင်မရှိကြတော့အငပီးရှိငပီးနဲ့စားစားကြီးစားနေစားဒါပဲရှိတော့လေဒါတွေဝင်ဝင်မှမရှိတယောက်တည်းလုတ်စားနေစားရတော့
ပရာဟိတအဖွဲ့တွေနဲ့ပုဂ္ဂလိကစေနာရှင်တွေအနေနဲ့လည်းကာယောဂါကာလရှည်ကြလာတဲ့အမျှရမုံငွေအခက်ခဲကြုံနေရအကြောင်းအခုညီပေးရေးအစီအစဉ်တွေလည်းရောကြလာနေရလို့ပြောကြပါတယ်မြန်မာနိုင်ငံမှာမကြသေးခင်လာရီတွင်းမှာပဲကယောဂါကြကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်မှုပေါင်း3000ကျော်ရှိလာရာကကိုဗစ်ကယောဂါပရမအဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲအောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေထိရောက်နေရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းလေးပေးပို့နေရပါ